တော်ရရှိနေရှင်ဒီကနေ့ဟာ2019ခုနှစ်စက်တင်ဘာ17ရက်အကြမ်းဖက်သမားတွေအမေရိကန်ပြည်သူကိုတိုက်ခိုက်ခဲ့တဲ့9နှစ်မြောက်နေ့ဖြစ်ပါတယ်အဲ့ဒီနေ့ကတိုက်ခိုက်မှုကြောင့်အမေရိကန်နိုင်ငံသားတွေတေဆုံးခဲ့တဲ့နေရာ၃နေရာကိုတမရဘုတ်စွာရောက်ကာရာဝါပြူမှာဖြစ်ပါတယ်ဒီခြေကွဲစရာကောင်းလာတဲ့နေ့ကိုတမရဘုတ်ရောအမေရိကန်တနိုင်ငံလုံးကပါမေးမရနိုင်အောင်ဖြစ်နေရပါတယ်ဒီကြောင ပြည်ချီကွင်းထဲပတ်သက်လို့မြင်ကွင်းရုပ်ပုံတွေကိုပြန်ပြင်ကြရမှာဖြစ်ပါတယ်။တည်ဆုံခဲ့ကြသူတွေရဲ့မိသားစုရုပ်ပုံတွေနယူးယောက်ဝါရှင်တန်စင်တာအမှားမိုးမျောစင်ကြီးရှိခဲ့တဲ့နေရာမှာတော့ခုတော့ဟင်းလင်းပြင်ကြီးဖြစ်နေတာဝါရှင်တန်ဒီစီမြို့တော်နေရှိပင်တဂန်ကာကွယ်ရေးဝန်ကြီးဌာနမှာအမှတ်တရလမ်းတွေလွှင့်ထူထားတဲ့ပုံတွေနဲ့ပိုင်စည်းခံရတဲ့လေယာဉ်၄၀နဲ့နောက်ဆုံ ပင်ဆယ်ဗေးနီးယားနှင့်ဝါရှင်တန်ဒီစီတို့ကိုသွားရောက်မှာဖြစ်ပါတယ်။သမ္မတဘုရားနယူးယောက်ဝေါ်ထရိတ်စင်တာအဆောက်အဦကြီးကိုအကြံဖက်သမားတွေအပိုင်စီခဲ့တဲ့လေယာဉ်နှင့်ဝင်တိုက်တဲ့အချိန်အတိကျဖြစ်တဲ့ဝါရှင်တန်စန်တော်ဂျိမ်းမင်းရှင်းနိုင်လေးဆယ်ချောင်းမင်းနဲ့ကိုးနိုင်သုံးမိနစ်တို့မှာနယူးယောက်အခမ်းအနားမှာခေတ္တညီသက်ပြီးကွယ်လွန်သူတွေအတွက်ကာရဝပြုခဲ့ပါတယ်။ဒီ ဒီနေ့ညပိုင်းမှာတော့တနိုင်ငံလုံးကိုမေကွန်းပြောကြဖို့အစီအစဉ်ရှိပေမဲ့ဒီနေ့ညပိုင်းမှာတော့တနိုင်ငံလုံးကိုမေကွန်းပြောကြဖို့ရှိတယ်လို့သိရပါတယ်ဒီနေ့မှာကြားရောက်တဲ့ငါးနှစ်မြောက်ထိမှန်နေ့မနေ့မှာထုတ်လွှင့်ဖို့ကြိုတင်အတန်းသွင်းယူထားတဲ့တွေ့ဆုံမေးမြန်းခန်းမှာတော့သမရကထိုစဉ်ညော့အမှားမျှော်စင်ကြီးပြောကြခဲ့ပြီးနောက်ပိုင်းသူတို့ရောက်ခဲ့စဉ်ကသူမြင်တွေ့ကြရတဲ့ ော်လန်ကြီးနဲ့အခုလိုရုပ်ပြက်ပြောသွားတာကတော
့ I can hear you, the rest of the world hears you, and the people
ခင်ဗျားတို့ရဲ့အတန်ကိုကျွန်တော်ကြားရတယ်လို့ကျန်ကဘာကြီးကလည်းကြားကြမှာပါဒါအပြင်ဒီအစာအုပ်တွေကိုတိုက်ခိုက်ဖျက်ဆီးသွားကြတဲ့သူတွေလည်းကျွန်တော်တို့စီကအတန်တွေကိုမကြခင်ပဲကြားကြရပါလိမ့်မယ်ခင်ဗျာ
အဲ့ဒီလိုသူပြောခဲ့တာဟာအဲ့ဒီနေ့ကသူ့အနေနဲ့စိတ်ကိုစိတ်လှရှားမိလို့ဖြစ်တယ်လို့သမရက NBC Today Show မှာရှင်းပြသွားပါတယ်။နောက်9နှစ်ကြာမှအမေရိကန်တပ်တွေအာဖဂန်နစ္စတန်နဲ့အီရတ်မှာခုလိုတိုက်ပွဲတွေဆင်နေရလိမ့်မယ်လို့ဘယ်သူကမှညွှန်မှားမိမှာမဟုတ်တဲ့အကြောင်းဒါပေမဲ့လို့လေအကြမ်းဖက်မှုတိုက်ဖြတ်ရေးစစ်ဆင်နွှဲဖို့ကတော့အမှန်တကယ်လိုအပ်တယ်ဆိုတာကိုအဲ့ဒီအချိန်တည်းကပေါ်လွင်ထင်ရှားခဲ့တာဖြစ်တယ်လို့သမရကပြောခဲ့ပါတယ်။
I knew that we were going to have to be a nation of resolve and I knew that
ကျွန်တော်တို့နိုင်ငံအနေနဲ့တန်တိုက်ထန်ခိုင်ခိုင်မာမာချထားတယ်လို့ကျွန်တော်ခံယူထားပါတယ်ဒီလူသားသမားတွေဟာသွေးအေးအေးနဲ့ရက်ဆက်ကြတဲ့လူသားသမားတွေဖြစ်ပါတယ်အဲဒီလိုလူမျိုးတွေကိုကျွန်တော်တို့မကြုံတွေ့ခဲ့ကြရတာကလည်းအတော်ကြာပါပြီ
အကျန်းဖက်သမားတွေရဲ့တက်ခိုက်ခံရမှုအပြီးငါးနှစ်ကြာမှာအမေရိကန်ပြည်ထောင်စုအနေနဲ့ပိုပြီးတုံ့ပြန်မှုရရှိလာပေမဲ့လို့လေလုံးဝတော့လုံခြုံစိတ်ချရတယ်လို့တော့မဆူနိုင်တဲ့အကြောင်းသမရကထလောင်းပြောပြသွားပါတယ်။နိုင်ငံကိုအကြောင်းဖက်သမားတွေကရန်ကနေကိဝေးအောင်အမုန်းပြကိုပျောက်စေပြီးဘဝမျှော်လင့်ချက်နဲ့အစားထိုးပေးနိုင်မှဖြစ်လိမ့်မယ်လို့လေသမရကပြောခဲ့ပါတယ်ရှင်။
ထလောင်းလာတဲ့အစီရင်ခံသွားတာဖြစ်ပါ